ဘင်္ဂလားဒေ့ရှ်နိုင်ငံမှာမကြခင်မုတ်တုံရာသီရောက်တော့မှာမလို့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးရေးနိုင်ငံတကာကထောက်ပံ့ကူညီကြဖို့ကုလသမဂ္ဂရဲ့ချစ်ကြည်ရေးတန်တမန်ရုပ်ရှင်သရုပ်ဆောင်ကိတ်ဘလန်ချက်ကတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကုလရဲ့ချစ်ကြည်ရေးတန်တမန်ကိတ်ဘလန်ချက်ကအခုလိုပြောလိုက်တာနဲ့တစ်ချိန်တည်းမှာပဲရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတော့မုတ်တုံရာသီမှုအတွက်ကြိုတင်ပြင်ဆင်နေကြပါတယ်။ UNHCR ရဲ့ထုတ်ပြန်ချက်တွေနဲ့ Reuters သတင်းတွေကိုအခြေခံပြီးမတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီရောက်ခါနေပြီမို့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်မုတ်တုံမိုးတံကနေကာကွယ်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့မိဖက်အဖွဲ့အစည်းတွေပူးပေါင်းပြီးဆောင်ရွက်နေကြရတာပါ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံUNHCR ရဲ့ချစ်ကြည်ရေးတန်တမန်ရုပ်ရှင်သရုပ်ဆောင်အကျော်အမော်ကိတ်ဘလန်ချက်ကလည်းဒီဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့သူပ
ါ The Rohingya refugees have experienced targeted violence, human rights abuses and horrific journeys fleeing Myanmar.
ရိုဟင်ဂျာဒုက္ခသည်တွေဟာဆိုရင်ပြစ်မှတ်ထားပြီးအကြမ်းဖက်ခံရမှုလူခွင့်ရေးချိုးဖောက်မှုတွေနဲ့ကြုံခဲ့ရပြီးတော့ကျောင်းမက်ဖွယ်ခီးကျန်းတွေနဲ့မြန်မာနိုင်ငံကနေထွက်ပြေးခဲ့ကြတာပါအခုတော့မုတ်တုံရာသီလည်းရောက်တော့မှဆိုတော့ဘင်္ဂလားဒေ့ရှ်အစိုးရနောက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့မိဖက်တွေကအရေးပေါ်အခြေအနေအတွင်းမှာဒီအရေးပေါ်အခြေအနေတွေကိုရှောင်ရှားနိုင်ရေးအတွက်မိဂုံရန်ကုန်စ조사ဆောင်ရွက်နေကြပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ဘေးကင်းလုံခြုံမှုမရှိတန့်ရှင်းမှုမရှိတဲ့အခြေအနေမျိုးနဲ့နေနေကြရတဲ့ဒုက္ခသည်တွေအခြေအနေကမုတ်တုံရာသီမိုးနဲ့ဆိုက်ကလုန်းမုန်တိုင်းတွေကြောင့်ဆိုးသက်ထက်ဆိုးလာနိုင်တဲ့အနေအထားပါ။တောက်တုံးရေမတန့်ရှင်းမှုအိမ်သာမလုံလောက်မှုတကူရေတန့်ရှင်းမှုအားနည်းတာတွေကြောင့်ဝမ်းယောဂအသေးရောင်အတဝါဤဘူပြက်နှံ့ကူးဆက်မှုကိုလည်းဥတီသွားစေနိုင်ပါတယ်ရေစည်းရေလာမကောင်းလို့ရေတွေအိုက်ထွန်းနေရင်လည်းငှက်ဖျားယောဂသေဆောင်တဲ့ခြင်းပေါက်ဖွားနိုင်တဲ့အခြေအနေကရှိနေပြန်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်ကယ်ဆယ်ရေးနဲ့ဌာနပြန်ရေးကော်မရှင်ကုတူပလောင်ဒုက္ခသည်စခန်းအမှတ်၁ရဲ့ကြီးချက်ရေးမှူးမိုဟာမက်ရာဇူကာရင်ကအခုလိုပြောပါတယ
် So you know now the Kutupalang is the world's biggest mega camp and more than 600,000
Kutupalang ဒုက္ခသည်စခန်းကကမ္ဘာအကြီးဆုံးဒုက္ခသည်စခန်းမှာလူ6သိန်းကျော်ရှိနေပါတယ်မုတ်တုံရာသီကရောက်တော့မယ်ဆိုတော့မြေပြိုမဲ့ရေရေကြီးမဲ့ရေတွေကလည်းရှိနေပါတယ်အဲဒါကြောင့် Kutupalang ကတချို့မိသားစုတွေကိုဘေးကင်းမဲ့နေရာတွေကိုရွှေ့ရပါတယ်နေရာရွှေပြောင်းရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကမြေ123ဧကပေးထားပါတယ်။ဒီမြေပေါ်မှာ UNHCR ရဲ့အထောက်ပံ့နဲ့ပြုပြင်ဆောက်လုပ်နေကြပါတယ်
။ကုတူပလောင်ဒုက္ခသည်စခန်းဝင်းအတွင်းကဒဲရီပတ်လည်မှာတော့ရေမြောင်းနေဖောက်ရေစည်းမြေပြိုမှုတွေကိုကာကွယ်ဖို့တဲအိတ်တွေနဲ့ကာနေချသူတွေကတုပ်ဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်ကာလီမူလာကအခုလိုပြောပါတယ်။
ဘာရှာလာရတဲ့လားမင်းမနီဇော်ဒီလေဖာနေဆိုင်နေပြီရှိရတော့ဒီ
မုတ်တုံရာသီကရောက်တော့မယ်ဆိုတော့မိုးရွာရင်ကျွန်တော်တို့အိမ်တွေမျောသွားမှာပါဒါကြောင့်မိုးရေတွေမြင်မြန်ထွက်သွားအောင်လုပ်ရပါတယ်နိုင်ငံတကာရွှေပြောင်းချေချမှုအဖွဲ့အကူအညီနဲ့ဒီရေမြောင်းတွေဖောက်ထားတာပါတချို့နေရာအတော်များများကိုတော့သဲအိတ်တွေနဲ့ရေမုံအောင်ကာထားပါတယ
်မုတ်တုံရာသီမိုးရွာသွင်းမှုကတော့နောက်လာအေပြီလကဆက်လို့စက်တင်ဘာလလောက်အထိကြာမြင့်နိုင်တာပါတချိန်တည်းမှာပဲဒုက္ခသည်တွေဘက်ကလည်းထာနီပြန်ရေးလိုလိုလားလားတိတ်မရှိလာပါဘူးရိုဟင်ဂျာဒုက္ခသည်ဂျဟာဘီဂွန်းကအခုလိုပြောပါတယ
်တော်ပရမမဇာအရရစင်ဒီလာဇူဒီရှန်တီကိုရီဒီဖာဂျန်ဟလေအရရကော
ဘာငန်သာဖြစ်လက်မခံပဲအခွင့်အရေးနဲ့ငြိမ်းချမ်းမှုမရှိဘဲမပြန့်နိုင်ဘူးလို့ပြောဆိုသွားတာပါပြီးခဲ့တဲ့ဇန်နဝါရီလနှောင်းပိုင်းကစတင်ဖို့ရည်ရွယ်ခဲ့ကြတဲ့ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်ကတော့အခုအချိန်ထိမဆနိုင်သေးပါဘူးမြန်မာဘက်ကပြန်လည်လက်ခံရေးအတွက်အစင်းနှင့်ဖြစ်ပြီးဆိုပေမဲ့လည်းဖြည့်ဆွက်ရမယ့်ဆိုက်ရွက်စတန်းမပြည့်စုံသေးတာကြောင့်ပြန်လည်ဆောင်ရွက်နိုင်ဖို့ဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်လွှဲပြောင်းထားပါတယ်။နှစ်နိုင်ငံသဘောတူညီချက်နဲ့ဒုက္ခသည်တွေနေရာရင်းပြန်ရေးလုပ်ငန်းစဉ်ကဒုက္ခသည်တွေရဲ့ဆန္ဒနဲ့အညီဘေးကင်းလုံခြုံမှုရှိရှိလူခုန်ဒိက္ခာနဲ့အညီဖြစ်စေဖို့ကုလသမဂ္ဂကတိုက်တွန်းထားသလိုဌာနပြန်လာသူတွေအတွက်လုံခြုံရေးရယူပေးဖို့ကိုလည်းတိုက်တွန်းနေတာဖြစ်ပါတယ်ရှင်။